အခုလ25ရက်ကတနင်္သာရီတိုင်းဒဝဲကမ်းရိုးတန်းမှာရိုဟင်ဂျာမွတ်စလင်60ကျော်လိုက်ပါလာတဲ့ဆက်လီတစင်းကိုတွေ့ရှိခဲ့လို့စစ်ဆေးမေးမြန်းပြီးတဲ့နောက်နေရက်ကိုပြန်ပို့လိုက်တယ်လို့အာဏာပိုင်တွေကပြောပါတယ်။ဒီကြောင်းပြေဆုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ခန်းကသတင်းပေးပို့ထားပါတယ်ရှင်
။ပြီးခဲ့တဲ့တနင်္ဂနွေနေ့ကတနင်္လာတိုင်းဒဝဲကမ်းရိုးတန်းလောင်းလုံမြို့နယ်လောင်းလုံပုတ်ကျွန်းနဲ့မမကန်ကျွန်းကြားမှာတပ်မတော်ရေကဖမ်းဆီးမိပြီးထင်းထင်းထားတဲ့ဆက်လီပေါ်ကအမျိုးသား28ဦးအမျိုးသမီး33ဦးနဲ့ကလေး32ဦးတို့ကိုသူတို့နေရက်ကိုပြန်ပို့လိုက်ပြီးဖြစ်ပါတယ်။ဖမ်းဆီးရမိပြီးလောင်းလုံမြို့နယ်ဆန်လန်ကမ်းကြီးမှာထင်းထင်းထားပြီးစစ်ဆေးမှုတွေပြုလုပ်ခဲ့ပါတယ်။နောက်နေ့မှာတပ်မတော်ရေနဲ့သူတို့မူလနေထိုင်ရာနေရာတွေကိုပြန်လည်ပို့ဆောင်ပေးလိုက်တာဖြစ်ပါတယ်။ပြန်လည်ပို့ဆောင်ပေးတဲ့အချိန်နဲ့ပတ်သက်လို့ဒုတိယဂိုင်းဒေတာကြီးဒုတိယရေမှူးကြီးစေဝင်းကခုလိုပြောပါတယ်
။ကိုလည်းပြပိုလည်းပြညာ9နာရီမနေ့ည9နာရီခွဲမှာစီစားနှံ့နေတော့ရက်ခိုင်ကိုမူရင်းဒေတာပြပို့တော့စစ်တေဘနဲ့စားကြပါလိမ့်ခင်ဗျာ။စစ်တေဘစစ်တေဘ
သူတို့ဟာရခိုင်ပြည်နယ်စစ်တွေမျိုးတဲချောင်းဓားပိုင်စားတဲ့ကြီးရွာအနီးအနားမှာနေထိုင်သူတွေဖြစ်ကြပါတယ်။စစ်ဆေးချိန်မှာတော့သူတို့ဟာရခိုင်ပြည်နယ်မှာနေထိုင်တဲ့အထောက်အထားတွေမပြတတ်နိုင်ပေစာရွက်စာတမ်းတွေဟာစခန်းတွေမှာကျန်ခဲ့တယ်လို့ပြောပါတယ်။သူတို့ကတော့မူလနေထိုင်ရာနေရာတွေကိုပြန်လည်ပို့ဆောင်ပြီးလမ်းခီးတစ်လျှောက်အစားအစာတွေစီစဉ်ပေးလိုက်တယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချတာရေးဝန်ကြီးဌာနပြည်ထောင်စုဒုဝန်ကြီးဦးစိုးအောင်ကခုလိုပြောပါတယ
်။ကျွန်တော်တို့ကတော့ပြူပေါင်းဆောင်ရွက်တယ်လေ။သူကလည်းသူဟိုဒီခံပြည်နယ်ဘက်ကိုပြန်ပို့တဲ့အခါကျလို့ရှိရင်လမ်းမစားဖို့တောက်ဖို့လို့အဲ့ဒါတွေအတွက်ကိုကျွန်တော်တို့ဘက်ကနေပြီးတော့မှတက်ခံပြီးလိုက်တာပေါ့။ဆောင်ရွက်ပြီးလား။သူကမူလနေရာတွေပဲပြန်သွားမှာပေါ့။လူလာခဲ့တဲ့ပြီးခဲ့တဲ့ကျွန်တော်တို့အဖွဲ့တွေတို့ပဲလေပြီးခဲ့ဖွဲ့တွေတို့က16ရက်တော့အစီအစဉ်တိုင်းပဲသွားမှာပဲနော
်ဒီလ16ရက်မှာရန်ကုန်တိုင်းဒေသကြီးကြောက်တန်းမြို့နယ်တန်တဲကျွော်မှာလှေကြီးပြေးဒုက္ခသည်16ဦးကိုတွေ့ရှိခဲ့ပြီးသူတို့ကိုလည်းနေရက်ကိုပြန်လည်ပို့ဆောင်ပေးခဲ့ပါတယ်သူတို့ဟာရခိုင်ပြည်နယ်ကနေမလေးရှားကိုထွက်ခွာဖို့အခကြေးငွေပေးပြီးသွားနေရတာပါစတိုက်ဆိုသူတို့လှေစီးပြေးဒုက္ခသည်တွေတွေ့ရှိရတဲ့ပတ်သက်ပြီးလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချက်ထားရေးဝန်ကြီးဌာနဒုဝန်ကြီးဦးစိုးအောင်က
သူတို့တွေအခုပြီးခဲ့တဲ့တစ်ခေါက်နဲ့ဒီလိုပဲသွားကြတယ်ဒါသူတို့ဒီအနေနဲ့ကတခြားနိုင်ငံမှာသွားရောက်ပြီးတော့မှတတိယနိုင်ငံမှာသွားပြီးတော့မှအလုပ်ကိုင်ရရှိဖို့လို့ပါလို့ဒါသွားတဲ့သဘောမျိုးပေါ့အဲ့လိုမျိုးပုံစံမျိုးနဲ့သူတို့ကိုယ်တိုင်လည်းအဲ့လိုပြောတယ်လေမလေးရှားပြတ်သွားမယ်လို့စသဖြင့်ပေါ့ဟုတ်တယ်မလားအဲ့တော့အဲ့ဒီတက်ကိုလောက်ကင်ဖွင့်လန်းနေရရှိနိုင်မှုသွားတာဖြစ်မှာပေါ့ဟုတ
်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးယုံအိုချာကရခိုင်ပြည်နယ်အလဲပိုင်းကရိုင်ဂျာတွေဟာဘင်္ဂလားပင်လယ်အော်ကိုဖျက်ပြီးထွက်ခွာဖို့ကြိုးပမ်းတာများပြားလာတယ်လို့နိုဝင်ဘာ26ရက်နေ့ကသတင်းထုတ်ပြန်ထားပါတယ်ရခိုင်ပြည်နယ်ကမတိမငြိမ်အခြေအနေကြောင့်အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ကြတဲ့တိမ်းနဲ့ချီရိုင်ဂျာတွေတက်ကပထမအတုပ်ဖြစ်ပြန်လည်လက်ခံမှုဒီလာထဲမှာစီစဉ်ထားပြီးမဲ့အစီအစဉ်ပြတ်ခဲ့ပြီးနောက်မှာပဲနောက်ထပ်နေရဲစွန့်ခွာထွက်ပြေးဖို့ကြိုးပမ်းမှုတွေသတင်းထွက်ပေါ်နေတာပါဒုက္ခသည်နေရဲပြန်ပို့ရေးအစီအစဉ်နဲ့ပတ်သက်လို့မြန်မာနိုင်ငံဘက်မှအဆင်သင့်မဖြစ်သေးတဲ့ကြောင်းကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းအဝန်းကထောက်ပြနေကြတာပါမြန်မာအစိုးရကတော့ရင်းညာဆိုတဲ့အမည်ကိုတရားဝင်အတိမတ်ပြုလက်မခံထားပြီးမဲ့ဒုက္ခသည်နေရဲပြန်ပို့မဲ့အစီအစဉ်ကိုလက်ခံထားပြီးပြန်လည်လက်ခံဖို့လည်းအဆင်သင့်ပြင်ဆင်ထားကြောင်းလည်းပြောဆိုထားပါတယ်ခင်ဗျာ